တရုတ်ပြည်လူ့ခွေချိုးဖောက်မှုတွေကြောင့်နောက်နှစ်ဆောင်ရာသီအိုလံပစ်အားကစားပွဲကိုတရုတ်ပြည်မှာမကျင်းပဖို့လူ့ခွေလှူရှားသူတွေကကန့်ကွက်တောင်းဆိုနေပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေအပါအဝင်လူနည်းစုမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုလူ့ခွေချိုးဖောက်မှုတွေကိုမရပ်တန့်မှုဆိုရင်နိုင်ငံတကာအိုလံပစ်ကော်မတီအနေနဲ့တရုတ်ပြည်မှာအိုလံပစ်အားကစားပွဲကျင်းပတာကိုရှေ့ဆိုင်ချဖို့ဒါမှမဟုတ်နိုင်ငံတကာနိုင်ငံမှာရှေ့ပြောင်းကျင်းပဖို့လူခွင့်လှူရှားသူတွေကတောင်းဆိုထားပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တပ်သားလောက်ကိုအချင်းစခန်းမှာဖမ်းဆီးထားပြီးတချို့ကိုညှဉ်းပန်းနှိပ်စက်တာအတင်းအကျပ်သားကြောင့်ဖြတ်စီတာအဓမ္မအလုတ်စေခိုင်းတာတွေကျူးလွန်တယ်လို့လူခွင့်အဖွဲ့တွေကပြောဆိုထားပါတယ်။ဒါအပြင်ဟောင်ကောင်ကစန္ဒပြသမားတွေကိုအကြမ်းဖက်နေနေတာထိုင်ဝမ်နဲ့တိဘက်ဒေသကတိုင်ပန်နဲ့တိဘက်ဒေသပေါ်ထားတဲ့တရုတ်ရဲ့မူဝါဒစတာတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြည်တွင်းဝေဖန်မှုတွေကိုလည်းတရုတ်ကခံနေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂရိနိုင်ငံမှာအိုလံပစ်မီးရှူတဲ့မီးညွန်းမီးထွန်းကြီးတဲ့အခမ်းအနားမှာစန္ဒပြသမား၃ဦးကတိဘက်အလံတွေကန်ဆောင်ပြီးလူမျိုးတုံးတတ်တဲ့ကစားပွဲအလိုမရှိလို့ကြွေးကြော်ခဲ့ကြပါတယ်ခင်ဗျာ။